Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီတိစီစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေတနာကြပါရှင်။ရောင်းမောင်းစွာရဲ့ရွှေပြောင်းဒုက္ခသည်တွေဟာဆာဗီးယားနိုင်ငံကနေပြီးတော့ဟန်ဂေရီနိုင်ငံနဲ့ဖြတ်ဝင်ခဲ့ပြီးတော့ဟန်ဂေရီဆာဗီးယားနေဇနာကကြိုဆိုရေးစခန်းမှာဒီကနေ့စုဝေးနေကြပါတယ်။မြန်မာနိုင်ငံမှာတော့ဆေးဥချိုရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်နဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံတကာကကြီးကြီးမားမားကြက်ကြက်မားမားနဲ့စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။လာမယ့်ရွေးကောက်ပွဲမှာပဝင်ရောက်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးရေးကိုဒီကနေ့စက်တင်ဘာလ10ရက်နေ့ကစပြီးတော့တရားဝင်လှုပ်ဆောင်ခွင့်ရနိုင်ကြပါပြီ
။ရေဒီယိုမှာရောပေါ့လေရုံမြင်တက်ကြမှာရောဒါကိုလည်းပဲကျွန်တော်တို့ပါတီရဲ့ဟောပြောချက်အဲ့ဒါကိုထုတ်လွှင့်မယ့်အစီအစဉ်ရှိတယ်
။တိုင်းရင်းသားစည်းရုံးညညရေးပါတီကဦးဟန်ရွှေကပြောသွားတာပါရှင်။ဒါအပြင်ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းမှာသတင်းမီဒီယာတွေရဲ့ရွေးကောက်ပွဲအပေါ်သတင်းတင်ပြပုံတွေကိုဘလို့စောင့်ကြည့်အကဲဖြတ်ခံကြရမလဲဆိုတဲ့သတင်းနဲ့ဆွေးနွေးပွဲကာလအတွင်း KIO နဲ့မြန်မာစစ်တပ်တို့ပြစ်ခတ်မှုတွေထိန်းသိမ်းဖို့ညွှန်ကြားထားပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့သတင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမအေးသန္တာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။စီးရီးယားကလာတဲ့ရာပေါင်းများစွာရဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာဆာဗီးယားနိုင်ငံနဲ့ကနေဟန်ဂေရီနိုင်ငံနဲ့ဖြတ်ဝင်ခဲ့ကြပြီးတဲ့နောက်မှာဟန်ဂေရီဆာဗီးယားနေဇနာကကြိုဆိုရေးစခန်းမှာဒီကနေ့စုဝေးနေပါတယ်။Roski နေဆက်မြို့နာမှာဖွင့်ထားတဲ့အဲဒီစခန်းမှာအစ်စ်ရောက်လာတဲ့သူတွေအတွက်ယာယီစခန်းလုပ်ပေးထားတာပါ။အဲဒီမှာသူတို့တွေညအိပ်ရန်နာကြပြီးတဲ့နောက်ဒေတာရင်းတခြားနေရာတွေမှာရှိတဲ့ဂျားစခန်းတွေစီပို့ပေးမှာပါ။သူတို့ပစ္စည်းတွေထုတ်ပို့ပြီးတော့အနည်းကဂျားစခန်းတစ်ခုစီပို့ပေးမဲ့ဘတ်စကားတွေကိုရဲတားစီးနောက်မှာတန်းစီဆောင်နေတဲ့ဒုက္ခသည်တွေယထာတန်လန်းတစ်လျှောက်ဟန်ဂေရီရဲတပ်ဖွဲ့ကအဆောင်ချင်နေပါတယ်။ဒါမှလည်းဂျားစခန်းတွေမှာလူတွေကပြေရှံနေပြီးတော့ဘတ်စကားကတိတ်နေတာကြောင့်အဲ့ဒီနေရာဟာဘောကန်လမ်းကြောင်းပေါ်မှာလူတွေနဲ့ပြည့်ကျက်နေတဲ့နေရာတစ်ခုဖြစ်ပါတယ်။ဂရိနိုင်ငံကနေပြီးတော့မက်ဆီဒိုနီးယားနဲ့ဆာဗီးယားနိုင်ငံတွေကိုဖြတ်ပြီးတော့ဟန်ဂေရီနိုင်ငံကိုသွားဖို့အတွက်ရွှေ့ပြောင်းဒုက္ခသည်တွေကအဲ့ဒီဘောကန်လမ်းကိုအသုံးပြုတာဖြစ်ပါတယ်။အရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဒေသကရွှေ့ပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာနေတဲ့အရေးကိုကင်တွယ်ဖြေရှင်းတာမှာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကြားမှာအကြီးအကျယ်သဘောထားကွဲလွဲနေပါတယ်။ဒါကြောင့်လဲဒီကိစ္စက EU ရဲ့စံတန်ဖိုးတွေနဲ့ကမ္ဘာလုံးဆိုင်ရာယက်တီရက်ကိုချိမ့်ချောင်းနေသလိုယူရိုဇုံပြုပြင်ပြောင်းလဲရေးနဲ့ဂရိနိုင်ငံရဲ့ကြွေးမီပြဿနာဖြေရှင်းရေးတွေမှာပူးပေါင်းလှုပ်ဆောင်နိုင်ကြမ်းကိုအာရော့သွားစေနိုင်ပါတယ
်။ပြည်ထောင်ကာကွယ်ရေးဝန်ကြီးကဆီးရီးယားမှာရှိတဲ့ IS Islamic စစ်သေးကြတွေရဲ့ချိမ့်ချောင်းမှုကိုရပ်တန့်နိုင်အောင်လေကြောင်းတက်ခိုက်မှုတွေပိုတိုးလုပ်သွားဖို့စဉ်းစားထားတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြည်ထောင်ဝန်ကြီးချုပ် David Cameron ကပြည်ထောင်လေးတပ်အနေနဲ့ပြည်ထောင်နိုင်ငံသား2ဦးပါဝင် IS စစ်သေးကြ3ဦးကိုပြစ်ဒဏ်နိုင်ခဲ့တယ်လို့မနေ့ကပဲထုတ်ပြောပြီးမှကာကွယ်ဝင်ကြီးမက်ကက်ဖလွန်ကလည်းအခုလိုပြည်ထောင်ကျိုးစီးပွားထိခိုက်စေမဲ့စစ်သွေးကြွချင်းချောက်မှုကိုရပ်ပစ်နိုင်ဖို့ထုတ်ပြောလိုက်တာပါ IS 3ကိုတည်စေခဲ့တဲ့ August 21ရက်နေ့ကဒီလေကြောင်းတိုက်ခိုက်မှုဟာပြည်ထောင်တပ်ဖွဲ့တွေရဲ့ပထမဆုံးတိုက်ခိုက်မှုဖြစ်တဲ့အချမ်းဖက်အစီအစဉ်တွေရပ်တန့်ဖျက်ဆီးပစ်ဖို့ဆိုရင်အခုလိုတိုက်ခိုက်မှုမျိုးနောက်ထပ်လုပ်ဖို့လည်းဝေမလေးဘူးလို့ကာကွယ်ဝင်ကြီးဖလွန်ကဆက်ပြောခဲ့ပါတယ်ဝန်ကြီးချုပ်ကင်မရွန်ကလည်းဒီမောက်သူမဲ့ဝေးထိန်လေးနဲ့စတင်ပြစ်ခတ်ခဲ့မှုဟာဗြိတိန်အနေနဲ့ကုကုကူကာကွယ်နိုင်ဖို့ဖြစ်တဲ့ဒီအချမ်းဖက်သမားဒူးစီအနေနဲ့ဗြိတိန်နိုင်ငံအပေါ်လက်နက်နဲ့တိုက်ခတ်ဖို့ပြင်ဆင်ညွှန်ကြားမှုတွေလုပ်နေတာထေချာတဲ့ထောက်ထားတွေရထားပြီးလို့ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်တကယ်တော့ဗြိတိန်နိုင်ငံသားရေယက်ခန်နဲ့အခြား IS စစ်သေးကြ2ဦးတို့ IS မြို့တော်ရက်ကာနာမှာကားနဲ့ခီးသွားနေတော့ပြစ်ဒဏ်နိုင်ခဲ့တာလို့ဝန်ကြီးချုပ်ကင်မရွန်ကဗြိတိန်လွှတ်တော်ကိုရှင်းပြခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့ပြည်ရင်းစစ်ကိုဖြေရှင်းနိုင်မှုနည်းလမ်းတွေအတွက်အမေရိကန်ပြည်အောင်စုနဲ့ အာရေဗျာနိုင်ငံတို့နဲ့ဆွေးနွေးဖို့အီရန်နိုင်ငံကအဆင်သင့်ပါပဲလို့အီရန်သမ္မတကပြောသွားပြီးတော့အဲလိုမျိုးဆွေးနွေးညှိနှိုင်းမှုဆွေးနွေးညှိနှိုင်းမှသာပဋိပက္ခတန်တဲ့စီးရီးယားနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရနိုင်မယ်လို့ဆိုပါတယ်ရှီယာမွတ်စလင်အီရန်အစိုးရဟာဆီးရီးယားသမ္မတဘရှယ်အယ်အာဆတ်အပေါ်မှာအဓိကဩဇာညောင်းသူဖြစ်ပြီးတော့သူ့ရဲ့ပြိုင်ဘက်ဆူနီမွတ်စလင် sorry အာရေဗျာနိုင်ငံနဲ့အမေရိကန်တို့ကဆီးရီးယားသဘုံတွေစစ်သေးကြွတွေဘက်ကလိုက်တယ်လို့ဆွဆွဲနေတာပါ ইরান নাইগেন গো ইয়াওশি নিদে অস্ট্রিয়া তমরা হাইস ফিশার নে পুরে চিনপারে দিগনে দরিন সা শিনলিন বয় মা ইরান তমরা হাসান রাহানি গা আকুলো পিও দরা ফিট পারে সুই নে জালো সিরিয়া নাইগেন অ্যাড পো পিও এনিয়ে কেমে পো টিঞ্জে মু শিমে ডেমোক্রেসি শিদে আনাগে ইয়ামে সুইন ইরান সোয়া আনি নে বে ডেটা রিন নাইগেন নে মসু বে ইন আজি গবা নাইগেন নে মসু সুই নে তো মা ফিটে লো মিস্টার রাহানি গা পিও দা ওয়ারি দাহা তু নাইগেন গা লে থারে সান ফিটে দে নাইগেন দকা ইয়ো ইসলাম বাদা ইয়ো অপিন সানা ঠক থারে দে সানং সেন্টার রি নে নিনিউ আও জোজা মু দজেই দিতে দা বাবে লো ইরান তমরা গা পিও দা গে বাই ইরান নাইগেন নে পেতে দে নাও থে দিন দবুক গা রো আমেরিকান বিয়াং জু লট টম মা ইরান নিউক্লিয়ার ইয়ে নাইগেন দকা তবো টু নি মু অপো পিয়ান পিরো তং তাম মু রে কো দিকনি পিয়ান সাটিন লাই বাই ဒီ သဘော တူ ညီ ချက် ကို တရားဝင် ကန့်ကွက် ဖို့ စဉ်းစား နေ ကြ ပြီး တော့ လွှတ် တော် တလ ရန်နာ ခဲ့ ပြီး တဲ့ နောက် မှာ ဆွေးနွေးမှု တွေ ဒီ ကနေ့ စတင် တာ ဖြစ် ပါတယ် ရှင်
တူရကီ ရဲ နဲ့ စစ်သား တွေ အသက် ခံ ခဲ့ ရ ပြီး တဲ့ နောက် မှာ အစိုးရ က တိုက် လျင် တွေ သုံး ပြီး ကတ် စစ်သွေး ကြွ တွေ ပေါ် လေကြောင်း တက် ခိုက် မှု တွေ ဒီ နေ့ မနေ့ ပို တိုး လောက် လိုက် တာ ကြောင့် စစ်သွေး ကြွ အပေါင်း 40 ခန်း ထိ တည်ဆုံး ခဲ့ ရ ပါတယ် ဒီ နေ့ အရင် ဖြစ် ခဲ့ တဲ့ ကားဘုံး တက် ခိုက် မှု ကြောင့် নাইগেন শে বাই মা জে ইয়া শি 12 উ থে মনে তে সং গে ইয়া পি আসো ইয়া টাই লে ইয়ে 40 জোন নে 6 নাই জা আকু লো লে জাও টাক খাই মু রে গো ইরো নাইগেন মিয়া বাই মা পিন পিন টান 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 পিয়ান টাক খাই খে দা জাও আকু লো ফিট দা লো টুকি ইয়া শি রে গা ঠো পিও লাই বা রে পিকেকে লো টু গো খরে টিয়া মুন কাট লো তমা পার্টি টাক ফ্বা ওয়ন রে গো আকু লো লে জাও গা টাক খাই খে দা হা তনি তনি উনি নে ডং গা ডি সতুই জোয়া রে ইয়ে ল্যাম্বে বং ঠাও টাক খাই খে মু জাও তুর্কি সেতা সচ্ছা উদে সৌমি লেজাও টাকু সালু খেলে না পাই মা দুটি আছেন টাকা খেলা ফে পারে টেকে রকুলো তুর্কি টাতা সচ্ছা উদে সঙ্গে আসুয়া নে দবং চা জুলাই লাগা সাবি আপনার টাকা খেলা যাও না চা আপনার সে দব তুমি পেপ্যা পি গে গা সোয়েন আসুয়া ফমা আতে পিও মিয়াজ পেখে আবা তিনে এঙ্গানে মা ফেখে আজা বাই নাই সসে তুর্কি নেই না একঘা পিনে টুয়েন কাবং টাকাই মু টুয়েন মা বসকা বোমা পালারে ইয়ে তারু তে সঙ্গে আহা কত বোন লচ্ছে ফেটেলু সুয়াগা সুসয় থাকে খা
VOA ကနေပြီးတော့ ဒေတာရင်းသတင်းတွေကို ဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ မြန်မာနိုင်ငံမှာ စစ်အုပ်ချုပ်ရေး 2012 ခုနှစ်မှာ အဆုံးသတ်သွားပြီးတဲ့နောက်ပိုင်း ပထမဦးဆုံးချိန်အနေနဲ့ လာမယ့် နိုဝင်ဘာ မှာ ကျင်းပမယ့် အထွေထွေ ရွေးကောက်ပွဲမှာ နိုင်ငံတကာက ကြက်ကြက်မက်မက် စောင့်ကြည့်ပေးဖို့အတွက် အတိုက်ခံ ခေါင်းဆောင် ဒေါအောင်ဆန်းစုကြည် ကတိုက်တွန်းသွားပါတယ်။ Nobel ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည် ကဒီရွေးကောက်ပွဲဟာ 10 ဆနှစ်ပေါင်းများစွာအတွင်းမှာ မြန်မာလူထုအနေနဲ့တကယ် အပြောင်းအလဲကို ဖော်ဆောင်ပေးနိုင်မယ့် အခွင့်အလမ်းဖြစ်တယ်လို့ အမျိုးသားဒီမိုကရေစီ ဖွဲ့ချုပ် NLD ဒီရဲ့ Facebook လူမှုကွန်ရက် စာမျက်နှာမှာ တင်ထားတဲ့ video မှာ အင်္ဂလိပ်ဘာသာနဲ့ တိုက်တွန်းသွားခဲ့ပါတယ်။ ဒေါ်ဆန်းစုကြည်က ဒီအခွင့်အရေးဟာ ကျမတို့အတွက် လက်လွတ်ခံလို့မဖြစ်တဲ့ အခွင့်အရေးပါ လွတ်လပ်ပြီးတော့ တရားမျှတတဲ့ ရွေးကောက်ပွဲ ဖြစ်ဖို့နဲ့ ရွေးကောက်ပွဲရလဒ်ကို သက်ဆိုင်သူ အားလုံး သဘောတူ လက်ခံနိုင်မှု ကိစ္စက ကျမတို့အတွက် ဘလောက် အရေးကြီးလဲ ဆိုတာ တစ်ကမ္ဘာလုံးက နားလည်နိုင်လိမ့်မယ် လို့ မျှော်လင့်ပါတယ်။ နိုင်ငံရဲ့အပြောင်းအလဲက ချောချောမွေ့မွေ့နဲ့ အေးအေးချမ်းချမ်း ဖြစ်ပေါ်ဖို့ကလည်း လွတ်လပ်မျှတတဲ့ရွေးကောက်ပွဲလိုပဲ အရေးကြီးပါတယ်။ အဲ့ဒီအပြောင်းအလဲကနေမှ ကျမတို့နိုင်ငံမှာ နောက်ကျောင်းပြန်ပြီးလှည့်လို့မရတဲ့ ဒီမိုကရေစီ နည်းကမ်း စစ်မှန်တဲ့ တိုးတက်မှုရရှိအောင် လုပ်ဆောင်ရပါမယ်။ ဒီလိုဖြစ်ဖို့ဆိုတော့မှာ နိုင်ငံတကာအနေနဲ့ ရွေးကောက်ပွဲမတိုင်ခင်ရော ရွေးကောက်ပွဲကျင်းပနေတုန်းရောနဲ့ အရေးကြီးတဲ့ရွေးကောက်ပွဲနောက်ပိုင်းမှာပါ ရွေးကောက်ပွဲကိုစောင့်ကြည့်ပြီးတော့ ကူညီပေးကြပါလို့ ဒေါ်ဆန်းစုကြည်က Facebook ဗီဒီယိုကနေ တစ်ဆင့်တိုက်တွန်းသွားခဲ့ပါတယ်။
UAV ကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 10963ညလိုင်းဒိုမီတာ19kHz 15965ညလိုင်းဒိုမီတာ25kHz 11963တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ကအင်ကာနေညနေဘက်သတင်းတွေကိုဆက်ကြညာပေးနေပါတယ်။ကိုရီးယားစစ်ပွဲကြောင့်နှစ်ပေါင်း60ကျော်ကွဲကွာနေကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးတောင်မြောက်ကိုရီးယားနှစ်နိုင်ငံသဘောတူလိုက်ကြပါပြီ။တောင်ကိုရီးယားချက်ချင်းနေအဖွဲ့ဝင် Lee Duk Han ကကွဲကွာနေတဲ့မိသားစုတွေကန်ကန်တောင်မှာအောက်တိုဘာ20ရက်နေ့ကနေ26ရက်နေ့အထိပြန်လည်ပေါင်းစုံကြဖို့သဘောတူထားတယ်။တောင်နှစ်မြောက်နှစ်နိုင်ငံကလူတရာစီပါမယ်လို့ရှင်းပြခဲ့ပါတယ်။ဒီသဘောတူညီချက်ကိုမြောက်ကိုရီးယားနိုင်ငံသတင်းဌာနကအတည်ပြုပါတယ်။ ပမန်ကျော်အဖြစ်ရဲ့ကြေးရွာမှာတနင်္လာနေ့ကစပြီးညဘက်ထိလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းအခုလိုသဘောတူခဲ့ကြတာပါ။ပြန်လည်ပေါင်းစည်းမှပါဝင်ဖို့အတွက်တနင်္ဂနွေစီကလူတရာစီကိုရွေးချယ်ကြမှာပါ။အခုလိုပြန်တွေ့နိုင်ကြတာဟာ2014ဖေဖော်ဝါရီလကတည်းကဆိုရင်ပထမဆုံးအချိန်ဖြစ်ပါတယ်။တကယ်တော့1950နဲ့53ခုနှစ်ကိုရီးယားစစ်ပွဲကြောင့်ကိုရီးယားကျွန်းဆွယ်ဟာကွန်မြူနစ်မြောက်ကိုရီးယားနဲ့ဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံတွေအဖြစ်ကွဲကွာသွားခဲ့ကြပြီးကိုရီးယားလူမျိုးတန်ပေါင်းများစွာဟာကွဲကွာသွားကြတာဖြစ်ပါတယ်။အဲဒီကစပြီးနောက်2000ပြည့်နှစ်မှာလုပ်တဲ့ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ဆွေးနွေးပွဲတွေလုပ်လာတဲ့အချိန်ထိဒီမိသားစုတွေကြားဆယ်နှစ်ပေါင်းများစွာဆက်သွယ်ပြတ်သွားခဲ့ရပါတယ်။အခုပြန်လည်ပေါင်းစည်းအစီအစဉ်မှာပါဝင်သူများစုဟာအသက်80 80အရွယ်တွေဖြစ်ကြပြီးဒါကသူတို့အနေနဲ့အီးမေးလ်နဲ့စာပို့တာဖုန်းခေါ်တာတွေပိတ်ပင်ထားခံရပြီးကာလကြာချိန်ပြန်မဆုံနိုင်တဲ့လမ်းတွေမှာရှောက်ခဲ့ရတဲ့သူတွေအတွက်ပထမဆုံးအချိန်ပြန်လည်ပေါင်းစုံကြဖို့တခုရီတော့အခွင့်အလမ်းဖြစ်ပါတယ်ခင်ဗျာ
။တရုတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရတိဘက်ဒေသမြို့တော်လိုက်ဆာမှာအင်္ဂါနေ့တုန်းကအနည်းမြေထူထောင်ခြင်း250ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပခဲ့ပါသည်။တရုတ်အစိုးရရဲ့ထိပ်တန်းနိုင်ငံရေးအကြံပေးယူဆောင်ရှန်ဦးဆောင်တဲ့65ဦးပါဗဟုအစိုးရကိုယ်စားလှယ်အဖွဲ့ကပိုတာလာနန်းတော်ရှိမှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့ပါသည်။တိဘက်ဒေသမှာစစ်မှန်တဲ့ကိုပိုင်အုပ်ချုပ်မှုစနစ်ကိုကျင့်သုံးနိုင်ဖို့ဟာတရုတ်ကွန်မြူနတီပါတီရဲ့ဦးဆောင်မှုအောက်မှာလှုပ်ဆောင်ဖို့အရေးကြီးပါတယ်လို့မစ္စတာယူကအဖွဲ့မင်ကွန်မှာပြောသွားခဲ့ပါသည်။တရုတ်နိုင်ငံအနေနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေပေါ်မှာနှိမ်နင်းတာတွေကိုတွန်းမြင့်ပြီးလှုပ်သွားမယ်လို့တရုတ်ပြည်သူနိုင်ငံရေးအကြံပေးအဖွဲ့အမျိုးသားအဆင့်ကော်မတီရဲ့ဥက္ကဋ္ဌမစ္စတာယူကပြောသွားခဲ့ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကကြင်ညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွဲစည်းရုံးရေးကိုဒီကနေ့စက်တင်ဘာလ10ရက်နေ့ကစပြီးတော့တရားဝင်လှုပ်ဆောင်ခွင့်ရနေပါပြီ။အင်အားကြီးပါတီတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့ကမန္တလေးမြို့မှာအလှပြရင်တွင်နဲ့ပါတီအောင်နိုင်ရေးလှည့်လည်နေကြသလိုတခြားပါတီတွေကလည်းရန်ကုန်မန္တလေးနေပြည်တော်စတဲ့သက်ဆိုင်ရာမဲဆန္ဒနယ်မြေအသီးသီးမှာမဲဆွဲစည်းရုံးမှုလုပ်နေကြပါပြီ။ကိုယ်စားလှယ်လောင်းတွေရဲ့ဒီကနေ့မဲဆွဲစည်းရုံးမှုအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ကစူးစိတင်ပြထားပါတယ်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေဟာပါတီအောင်နိုင်ရေးနဲ့မဲဆွဲစည်းရုံးမှုတွေကိုဒီကနေ့မှာစတင်လှုပ်ဆောင်နေပါပြီ။လက်ရှိအာဏာပါတီဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကလည်းမန္တလေးမြို့နယ်အများစုမှာအလှပြရှင်တွေနဲ့မဲဆွဲစည်းရုံးမှုတွေကိုလုပ်နေပြီလို့ပြည်ကြီးတကွင်မြို့နယ်မဲဆန္ဒနယ်နှစ်ကကိုယ်စားလှယ်လောင်းဦးသိန်းလက VOA ကိုပြောပါရစေ
။အမေရိကန်ဆိုင်သာမဟာအမေခမတာဒီ၄မျိုးနဲ့တကြီးဖက်ပါလေ။နောက်ကျွန်တော်တို့ပြည်ထောင်ကတကြီးဖက်ပါလေမလေးကျိုင်းမှာနော်
။ဟုတ်ကဲ့
။အဲနောက်ကအမရပုရတကြီးဖက်ပါလေပသိမ်းကြီးတကြီးဖက်ပါလေ။အဲနောက်ရက်ဒီဆိုရင်တော့ဒီမျိုးနဲ့တကြီးဟိုဖက်မယ်လို့ထင်ပါတယ်။တန်တဲ့နှစ်ရက်ကိုလေ။ဘာကြောင့်လို့ဆိုတော့ကျွန်တော်တို့ခွင့်ပြုတာဒီမျိုးနဲ့တကြီးခွင့်ပြုထားပါလား။အခြားနယ်မျိုးတွေမှာလည်းဒီပုံစံနဲ့ပဲလုပ်ပါလေ
။ဒါအပြင်အတိုက်ခံပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကလည်းပါတီအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီဖြစ်တယ်လို့နောင်ချိုမြို့နယ် NND ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဥထွန်းထွန်းဟင်ကဆိုပါရယ
်မဲဆွဲစည်းရုံးရင်းကိုဘိုးဘွဲ့ချုပ်အနေနဲ့လောင်းဆောင်မလုပ်ဘူးကြတခြားကျွန်တော်တို့ဒီမြို့နယ်တွေမှာတော့ကျွန်တော်တို့ကစည်းရုံးတွေစနေကြတာလို့ရှိပါပြီခင်ဗျာ
မဲဆွဲစည်းရုံးကပထမဆုံးနေ့ဖြစ်တာကြောင့်သက်ဆိုင်ရာမဲဆန္ဒနဲ့အသီးသီးမှာဟောပြောဆွေးနွေးပွဲတွေမလုပ်သေးပဲမန္တလေးမြို့တွင်းမှာပဲပါတီအောင်နိုင်ရေးအလှပြရင်လှည့်လည်နေတယ်လို့NLD မန္တလေးတိုင်းအမျိုးသားလွှတ်တော်မဲဆန္ဒနဲ့အမတ်တီကကိုယ်စားလှယ်လောင်းဒေါက်တာဦးတန်းဝင်းကဖွင့်ဟပါရယ
်ဒီနေ့တော့ကျွန်တော်တို့အနေနဲ့တော့ဟိုရက်ွက်တီအနေနဲ့မစင်မနဲ့အောင်နိုင်ကြီးကားထွက်တာနဲ့စပါရယ်အောင်နိုင်ကြီးကားပေါ့လေ float လေခုတောင်ကျယ်ပြူဆိုပြီးတော့အဲ့ဒါကားဒီနေ့စထွက်ပါပြီအဲ့ဒါဟိုမနုပညာရှင်တွေနဲ့အောင်နိုင်ကြီးတချင်းတွေနဲ့အကတွေနဲ့ပေါ့နောက်အောင်မြေသာသာမြို့နယ်ကလည်း float ခုပြင်ဆင်နေပါရယ်အဲ့ဒါတော့ခုရက်ပိုင်းထွက်နိုင်ပါမယ်
တိုင်းဒေသစီလုံးညီညွတ်ရေးပါတီကလည်းရန်ကုန်နဲ့နေပြည်တော်တို့မှာမဲဆွယ်စည်းရုံးမှုတွေစတင်လှုပ်ဆောင်နေသလိုရေဒီယိုနဲ့ရုပ်မြင်သံကြားကနေလည်းဒီကနေ့ဟောပြောတင်ပြဖို့အတွက်ပြင်ဆင်နေတယ်လို့ပါတီဗဟိုအလုံးမှုဆောင်ဦးဟန်ရွှေကပြောပါရယ
်ရေဒီယိုမှာရောပေါ့လေရုပ်မြင်သံကြားမှာရောဒါကိုလည်းပဲကျွန်တော်တို့ပါတီရဲ့ဟောပြောချက်အဲ့ဒါကိုထုတ်လွှင့်မဲ့အစီအစဉ်ရှိတယ်ဒီအစီအစဉ်လည်းပဲလုပ်နေပါလေခင်ဗျာအဲကြောင့်မလို့ဒီအစီအစဉ်ဟာကျွန်တော်တို့ပါတီရဲ့ဒီရွေးကောက်ပွဲမှာပြည်သူတွေကိုဒီအပြည့်ပြည့်တင်ပြထားတဲ့ကျွန်တော်တို့ပါတီရဲ့ဒီရွေးကောက်ပွဲချိန်ရာဇရမ်းမှာအချက်လက်တွေကိုဖော်ပြတာဖြစ်တဲ့အတွက်အဲ့ဒီဟာဒီမှာပတ်သက်လို့လည်းပဲ ီသူတွေအတွက်မှာတည်ပြီးနားထောင်နိုင်မှုအတွက်အဲ့ဒီဒီ agitation ပေါ့လေလို့ဆိုတဲ့ဒီလုပ်ငန်းလေးဒါတွေလည်းလုပ်ကင်ဆောင်ရနေတဲ့အခြေအနေရှိပါတယ်
ဒီကနေ့ရန်ကုန်မြို့မှာလည်းနိုင်ငံရေးပါတီအများစုကကိုယ်စားလှယ်လောင်းနေပါတီအောင်နိုင်ရေးရုံးခန်းဖွင့်တာတွေနဲ့မဲဆွယ်စည်းရုံးမှုတွေပြုလုပ်နေရပ
ါလူလူသိအောင်လို့ဒီလိုလို့တော့ကိုယ်စားလှယ်ကတမ်းပလက်အလူတိုင်းကဘင်းစင်ကပေါ့နော်အဲ့ဒါလေးတွေကိုပဲဖြန့်ဝေတာပဲရှိပါတယ်ဘာမှမပြောသေးပါဘူးစက်တင်ဘာလတဲ့မှာတော့ဟိုစနေတင်းငနေကမော်တော်ကားတွေနဲ့လှုပ်ဆော့စည်းရုံးပြီးတော့မှဂျန်နဲ့ဂျားရဲ့ကိုတော့ဘလော့တစ်ခုစီကိုပေါ့နော်မဲဆွယ်စည်းရုံးမှုစီပစဉ်ထားကြပါတယ်
ရန်ကုန်မှာတော့ကျွန်တော်တို့ကဒီကိုသတော်ကြီးတော်ပူဇော်လာဦးကြီးမြင့်ဟိုမြောက်တကူမှာဒီကြီးစပြီးတော့မျက်စဲရှင်လုံးလုပ်ပါတယ်အဲ့ပဲဒီမြောက်ပေါ့ကြီးကြီးပြောစကားပြောတာဆင်းရဲတာလုပ်ပါတယ
်ကျန်းခိုင်ဖွံ့ဖြိုးရေးပါတီကကျောက်တရားမြို့နယ်မဲဆန္ဒနယ်အမှတ်နှစ်တိုင်းဒေသကြီးလွတ်တော်ကိုစလဲတော်ညွညွနဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်ဆွေတို့ပြောဆိုသွားခဲ့တာပါနိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းနေအပါဝင်တတိပုဂ္ဂလကိုယ်စားလှယ်လောင်းနေအားလုံးမဲဆွေစည်းရုံးခွင့်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ကစပြီးရွေးကောက်ပွဲကျင်းပဖို့ရက်မတိုင်ခင်နိုဝင်ဘာလ6ရက်နေ့အထိရက်ပေါင်း60သတ်မှတ်ပေးထားတာပါပြီးခဲ့တဲ့လတည်းရေဘေးဒဏ်ဆူဆူဝဝခံခဲ့ရတဲ့ချင်းပြည်နယ်အပါဝင်သွားလာရခက်ခဲတဲ့နေရာဒေသတချို့ကနေဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေကတော့ဒီမဲဆွေစည်းရုံးခွင့်ကာလကိုနည်းလွန်းတယ်လို့ထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်ဆက်လက်ပြီးရွေးကောက်ပွဲသတင်းတင်ပြတဲ့သတင်းမီဒီယာတွေကိုစောင့်ကြည့်သွားမယ့်အကြောင်းသက်ဆက်တဲ့တင်ပြပါမယ်။မဲဆန္ဒရှင်ပြည်သူတွေရဲ့ရွေးချယ်မှုတွေကိုပံ့ပိုးနိုင်ဖို့သတင်းမီဒီယာတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့မြန်မာ Institute for Democracy MID အဖွဲ့ကပြောဆိုလိုက်ပါတယ်။ဒီကနေ့စတင်လိုက်တဲ့ MID အဖွဲ့ရဲ့2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းမှာသတင်းမီဒီယာတွေရဲ့ရွေးကောက်ပွဲအပေါ်သတင်းတင်ပြပုံတွေကိုစောင့်ကြည့်ကဲဖြတ်သွားမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်မတင်ကြီးလင်းကပြောပြပေးမှာပါ။
ဟုတ်ကဲ့ပါရှင်မဲဆန္ဒရှင်တွေအနေနဲ့သတင်းမီဒီယာတွေရဲ့ဖော်ပြမှုတွေကိုလေ့လာပြီးလာမယ့်အထွေထွေရွေးကောက်ပွဲမှာဆန္ဒမဲထဲကြမှာဖြစ်တာကြောင့်ပြည်သူတွေရဲ့ရွေးချယ်မှုတွေကိုထိရောက်စွာအထောက်အကူပြုနိုင်အောင်သတင်းမီဒီယာအဖွဲ့တွေကိုစောင့်ကြည့်မှာဖြစ်တယ်လို့မြန်မာ Institute for Democracy MID ကညှိနှိုင်းရေးမှူးကိုမျိုးမင်းစောကအခုလိုပြောပါတယ်
ဒီသတင်းမီဒီယာတွေရနေပြီးတော့ပြည်သူတို့ရှိဖို့သတင်းချက်လက်ပြည်ကြက်ကြက်ပြန်ပြန်ပြန်ပြန်ပေါ့လေပြီးနိုင်သလားเนาะကျွန်တော်တို့ဒီပေါ်ပြတဲ့နေရာမှာလည်းပတ်လိုက်မှုကဲရလားဒါတွေကိုကျွန်တော်လေ့လာပြီးတော့ပြည်သူတို့ဒီချက်လက်တွေကျွန်တော်တို့စောင့်ကြည့်လေ့လာတဲ့လေ့လာချက်တွေကိုကျွန်တော်ပြန်ပြေးတဲ့အခါမှာပြည်သူတို့ကနေပြီးတော့တော့ဒီမီဒီယာတွေရနေရတယ်ပေါ့เนาะကျွန်တော်တို့သတင်းချက်လက်တွေကတို့အတွက်ဒီကောက်ပွဲမှာတို့ကိုယ်စားလှယ်လောင်းနေရွေးချယ်တဲ့နေရာမှာเนาะတို့ရဲ့ဘာပေါ့ရွေးချယ်မှုပေါ့လေပုံမကောင်းမလားအောင်เนาะဒီမီဒီယာတွေရနေပြီးတော့တို့ဟိုသတင်းချက်မှန်မှန်ကန်နေပေးရလားဆိုတဲ့အကြောင်းသိလာတဲ့အခါမှာခုနပြောတဲ့ကျွန်တော်တို့မီဒီယာတွေရဲ့ရည်သွေးပေါ့လေရွေးကောက်ပွဲသတင်းတွေကိုပေးတဲ့နေရာမှာဒီလိုလိုရှိချပေးတဲ့နေရာမှာရည်သွေးတွေတိုးတက်လာအောင်လို့ပြည့်ပြည့်ပြောင်းလဲလာနိုင်အောင်လို့เนาะလိုအပ်ချက်ရှိခဲ့လို့ရှိရင်ပေါ့လေပြည့်ပြည့်ပြောင်းလဲလာအောင်ဒါဒီ report တွေရနေပြန်ဖို့ပြင်မှာဖြစ်ပါတယ်
MID အနေနဲ့အစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းမီဒီယာတွေအပြင် VOA အပါအဝင်နိုင်ငံတကာအခြေစိုက်မြန်မာသတင်းဌာနတွေရဲ့ရုပ်မြင်သံကြားလိုင်း၅လိုင်းရေဒီယိုလိုင်း၈လိုင်းသတင်းစာ14စောင်နဲ့အွန်လိုင်းမီဒီယာ၃ခုတို့ကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။မဲဆန္ဒရှင်တွေအပေါ်တက်ရောက်မှုအများဆုံးရှိတဲ့မီဒီယာတွေကိုရွေးချယ်ထားတယ်လို့ MID နဲ့အတူပူးတွဲစောင့်ကြည့်မဲ့ Democracy Reporting International DRI ကမီဒီယာစောင့်ကြည့်ရေးကျွမ်းကျင်ပညာရှင် Resto Guzal ကပြောပါတယ်
The other criteria that we took into consideration was the impact of those media on
ဆောင်ကြည့်လေ့လာဖို့သတင်းဌာနတွေကိုရွေးချယ်တဲ့အခါမှာသတင်းဌာနတွေရဲ့မဲဆန္ဒရှင်တွေပေါ်တက်ရောက်မှုကိုကျွန်တော်တို့ထည့်သွင်းစဉ်းစားပါတယ်။ဒါကြောင့်ရွေးကောက်ပွဲဆိုင်ရာသတင်းတွေအစင်မပြတ်ဖော်ပြနေတဲ့ဌာနတွေကိုရွေးချယ်ထားပါတယ်။ပြီးတော့ကျွန်တော်တို့အဖွဲ့ရဲ့လူအင်အားနဲ့ကန့်ညီတဲ့အတိုင်းအတာကိုလည်းစောင့်ကြည့်ဖို့ရွေးချယ်ထားတာပါ။
သတင်းမီဒီယာတွေကိုစောင့်ကြည့်ရမှာလဲနိုင်ငံပေါင်း90မှာအသုံးပြုနေတဲ့ Slovakia နိုင်ငံအခြေစိုက် Memo 98 Media စောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ဤစနစ်တွေကိုအသုံးချသွားမှာဖြစ်တယ်လို့ Resto Guzal ကပြောပါတယ်။ဒါအပြင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းနေတဲ့ပါတီတွေကိုမီဒီယာတွေမှာဖော်ပြချိန်အတိုင်းအတာပမာဏအတိုင်းအတာနဲ့အကောင်အဆိုးဖော်ပြပုံစကားလုံးအသုံးနှုန်းတွေကိုကိန်းဂဏန်အသုံးပြုတိုင်းတာမှုတွေပြုလုပ်သွားမှာဖြစ်တယ်လို့မီဒီယာတွေရဲ့ကျင့်ဝတ်နဲ့ပညာရှင်စံမှုစံနှုန်းတွေနဲ့လည်းချိန်ထိုးအကဲဖြတ်သွားမှာဖြစ်ပါတယ်။ September လ10ရက်နေ့ကနေရွေးကောက်ပွဲကျင်းပမယ် November လ10ရက်နေ့အထိရွေးကောက်ပွဲသတင်းဖော်ပြမှုတွေကို2လကြာစောင့်ကြည့်မှာဖြစ်ပြီးအစီရင်ခံစာ3ဆောင်ထုတ်ပြန်သွားမယ်လို့ Resto Guzzo ကအခုလိုပြောပါတယ
် Our goal is really to inform citizens during the election campaign on the quality of reporting. That is why
ကျွန်တော်တို့ရဲ့ရည်ရချက်တစ်ခုကမဲဆွယ်စည်းဝေးကာလအတွင်းမှာသတင်းဖော်ပြမှုတွေရဲ့အခြေအနေတွေကိုပြည်သူတွေကိုသိစေချင်တာပါ။ဒါကြောင့်လဲရွေးကောက်ပွဲမတိုင်ခင်မှာအစီရင်ခံစာနှစ်ဆောင်ထုတ်ပြန်မှုရှိပါတယ်။ပထမအစီရင်ခံစာကိုစက်တင်ဘာလကုန်အောက်တိုဘာလဆန်းမှာထုတ်ပြန်သွားပါမယ်။ဒုတိယအစီရင်ခံစာကိုတော့ရွေးကောက်ပွဲနေ့ရက်ထပ်ပြီးထုတ်ပြန်ပါမယ်။နောက်ဆုံးအစီရင်ခံစာထုတ်ပြန်မှုအချိန်အတိအကျမပြောနိုင်သေးပေမဲ့ဒေတာရာတစ်ခုကတော့နောက်ဆုံးအစီရင်ခံစာမှာအချက်အလက်တွေအပြည့်စုံပါဝင်ပါမယ်။လေးလာစောင့်ကြည့်ထားတဲ့အချက်အလက်အသေးစိတ်တွေအထူးသဖြင့်တော့သတင်းဌာနတွေပြုပြင်ပြောင်းလဲနိုင်အောင်အကြံပြုချက်တွေပါဝင်ပါလိမ့်မယ်
။မြန်မာ Institute for Democracy MID အဖွဲ့ဟာလွတ်လပ်စွာရေးသားဖော်ပြခွင့်နဲ့မီဒီယာလွတ်လပ်ခွင့်တွေကိုဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းကနေမဲဆွယ်စည်းရုံးနဲ့ကာလတလျှောက်မှာမီဒီယာအသိုင်းအဝိုင်းတစ်ခုလုံးရဲ့တည်ကြည်ဖြောင့်မတ်မှုကိုအားကောင်းစေဖို့ရည်ရွယ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။EU ဥရောပသမဂ္ဂရဲ့ပတ်မုံမှုနဲ့ဒီစီမံကိန်းကိုဘာလင်အခြေစိုက် Democracy Reporting International DRI အဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်နေရလဲဖြစ်ပါတယ်ရှင်
။မတင်ငယ်လင်းတင်ပြသွားတာပါရှင်။ VOA American အသံကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဒီကနေ့အစီအစဉ်အဆုံးမသတ်ခင်တိုင်းရင်းသားသတင်းတစ်ပုဒ်နောက်ဆုံးတင်ပြပါဦးမယ်။သမရဦးသိန်းစိန်ဦးဆောင်တဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့တွေ့ဆုံဆွေးနွေးနေတဲ့ကာလမှာမြမစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားနှစ်ဖက်တိုက်ခိုက်မှုတွေထိန်းသိမ်းသိမ်းလှုပ်ဆောင်သွားဖို့ညွှန်ကြားမှုတွေရှိခဲ့တယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင် PCG တာဝန်ရှိသူတွေကပြောပါရယ်ဒီညွှန်ကြားချက်ကိုနှစ်ဖက်အဖွဲ့ကနှုတ်မိတ်နဲ့ညွှန်ကြားခဲ့တာဖြစ်တယ်လို့ကချင်ဒေသဖက်မှာမြမတပ်မတော်ကနေအင်အားတိုးချဲ့နေပြီးထိုးစစ်ဆင်နေတဲ့လက်ရှိအခြေအနေကြောင့်တိုက်ပွဲထပ်မံမဖြစ်ပေါ်အောင်ထိန်းသိမ်းဖို့အတွက်အခက်အခဲရှိနေတယ်လို့လည်း KIO ဖက်ကပြောပါရယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ
်မြမဆိုးရတတ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့အကြားနှစ်ဖက်တိုက်ခိုက်မှုရပ်ဆဲဖို့နဲ့ထိန်းသိမ်းသိမ်းလှုပ်ဆောင်သွားဖို့နှစ်ဖက်အောက်ခြေတပ်တွေကိုညွှန်ကြားချက်ပေးထားတယ်လို့ကချင်ငင်းချမ်းရေးကျူးဆောင် PCG ကဦးဆန်းအောင်ကနေအခုလိုပြောပါရယ်
ဟိုတိတိဆွေးနွေးပွဲအချက်နေတဲ့ခါကျတော့ဒီဆွေးနွေးပွဲအချိန်မှာကဒါလေးစားတဲ့အနေနဲ့မထက်ကလည်းပြင်းပြင်းထန်ထန်လုပ်ကြဖို့ဆိုတဲ့ဟာတော့ကြားတယ်လို့ကျွန်တော်သိရပါတယ
်အခုလိုနှစ်ဖက်သက်တွေထိတ်တိုက်တွေ့ဆုံမှုမဖြစ်ပွားရလေအောင်ထိန်းသိမ်းဖို့ညွှန်ကြားချက်ကိုတော့နှစ်ဖက်အဖွဲ့ကနေနှုတ်မိတ်နဲ့ညွှန်ကြားထားတယ်လို့လည်းသူကပြောပါတယ်မြန်မာအစိုးရတပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြီးခဲ့တဲ့အောက်ဂုလကုံပိုင်းထိဝိုင်းမော်မြို့နယ်ပူတန်အူနဲ့စွန်ပရာပွန်ဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားရာကနေစက်တင်ဘာလ3ပိုင်းမှာတိုက်ပွဲဖြစ်ပွားမှုလျော့ကျသွားခဲ့တယ်လို့လည်းဦးဆန်းအောင်ကပြောပါတယ်ဒါပေမဲ့တိုက်ပွဲမဖြစ်ပွားအောင်ထိန်းသိမ်းနေတဲ့ကြားကမနေ့ကညနေပိုင်းနဲ့ဒီကနေ့မနက်မှာအစိုးရတပ်နဲ့ KIO ဖွဲ့တို့ကြားကချင်ပြည်နယ် KIO တိုက်ရင်စနစ်အခြေချရာပမောခရိုင်ရွှေကူဒေသဘက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာမြမတပ်မတော်ကနေအင်အားတိုးချဲ့နေပြီးထိုးစစ်ဆင်နေတဲ့အနေအထားကြောင့်တိုက်ပွဲထပ်မံမဖြစ်ပွားအောင်ထိန်းသိမ်းဖို့အတွက်အခက်အခဲရှိနေတယ်လို့ KIO လုပ်ငန်းညှိနှိုင်းရေးဖွဲ့ပြောရေးဆိုခွင့်ရှိသူဦးတောင်ခါကအခုလိုပြောပါတယ်
။ပမောခရိုင်ထဲမှာရှီကောရွာပေါ့တိုက်ပွဲပုံစံမျိုးတော့ဖြစ်ဖြစ်တိုက်ခတ်တဲ့အနေအထားတော့ရှိတယ်။ဒီ KIO နဲ့အစိုးရကြားမှာအချိန်နဲ့ရရကိုရှော့ချနိုင်ဖို့အတွက်နဲ့စစ်ဆင်မှုမဖြစ်ဖို့အတွက်ထိန်းသိမ်းဖို့ဆိုတော့ကျွန်တော်တို့ကြားထဲမှာကတိဘောတူညီချက်တွေတော့ရှိပါတယ်ဒါပေမဲ့လည်းလက်တွေ့မှာကတော့ဒါထိန်းသိမ်းဖို့ဖြစ်နေတဲ့အနေအထားရှိပါတယ်အစိုးရဘက်ကလည်းငကိုရှိနေတဲ့တိုက်ရင်ထက်ပိုပြီးတော့ညပြလာတဲ့တိုက်ရင်တွေငကိုလှုပ်ရှားနေတဲ့လှုပ်ရှားမှုနှုန်းထက်ပိုပြီးတော့မြင့်လာတဲ့လှုပ်ရှားမှုတွေအစိုးရဘက်မှာရှိနေတယ်ဆိုတော့ဒါစေတံပရိပက္ခတွေကတော့လက်တွေ့ဆောင်ရွက်မှုပိုင်းမှာအားနည်းချက်တွေအများကြီးရှိနေပါတယ်
ပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းထိဘူတာအိုဆွန်ဘရာဘွန်ဘက်မှာမြန်မာစစ်တပ်နဲ့ KIO တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့လို့တိရခန့်တထောင်ကျော်ဟာ KIO ထိန်းချုပ်နယ်မြေမှာစစ်ပြေးထုတ်ကတဲ့ဖြစ်တင်းရှောင်နေရပြီးစန္ဒရိခါအတွက်အခက်တွေ့နေတယ်လို့လည်းကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်းအောင်ကခုလိုပြောပါတယ
်အဓိကတော့ဒီ KIO ထိန်းချုပ်တဲ့ area ဘက်မှာဒုက္ခတွေဆားနေနေရတယ်စားရတော့ရေးတော့ဒီဘက်ကညကြောင်းလားကမာဆွေတက်ကလမ်းကြောင်းပိတ်ထားတဲ့အတွက်ကြောင့်ဒီလားကတော့လို့မရတော့ပုံကြောင်းလားကနေဆိုတဲ့ခါကျတော့စားရတော့ရေးနေထိုင်ရေးကျေဝါပြင်းကြောင်းသားတွေကလည်းကြောင်းတက်ဖို့အဖြစ်ကြီးနေနေဖြစ်နေတယ
်တပြည်လုံးအတိုင်းအတာပြေကတက်ခိုင်းမှုရစီ NCA သဘောတူညီစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်စက်တင်ဘာလ9ရက်နေ့မှာတိုင်းနာထိပ်တီးခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ဦးဆောင်တဲ့မြန်မာဆိုရဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။
ကျွန်တော်အန်စီအေးသဘောတူစာချုပ်လက်မှတ်ရေးသွေးရေးကိစ္စမှာပြည်ထောင်စုညဉ့်ညဉ့်ရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီရဲ့လုပ်ငန်းစဉ်တွေနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားမြင်ဟာကော်လွဲမှုရှိနေတယ်လို့လည်း
ကျန်တဲ့အက်ရှင်တွေကတစ်ဖက်ကိုအတိတ်ဝယ်အညွှန်းအညွှန်းကောက်စေနိုင်တဲ့လုပ်ရက်တွေဖြစ်နေပဲဆိုတဲ့ဟာကDNCA တိုင်းရာဖွဲ့တွေလိုလားတဲ့အားလုံးစုံပါဝင်မှအန်စီအေလက်မှတ်ရေးထိုးရေးမှုကိုမြန်မာဆိုရဘက်ကနေလက်ခံဖို့ကတော့မရေရာသေးတဲ့အခြေအနေမှာရှိနေသေးတယ်လို့အားလုံးလက်ခံနိုင်တဲ့မှုနဲ့နိုင်ငံရေးရသွေးဆုံဆွေးနွေးနိုင်ရေးလမ်းကြောင်းသာငြိမ်းချမ်းရေးအတွက်အကောင်းဆုံးဖြေရှားနိုင်မယ်လို့လည်းကေအိုလုပ်ငန်းညှိနှိုင်းရေးဖွဲ့ပြောရေးစုခွေရှိသူဦးတောင်ခါကပြောပါတယ်ခင်ဗျာ
ချေကန်လိုအားလုံးစာတူးမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်ဟစပြီးအနေဆုံးလိုအပ်ကားတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီအခုလိုလာစာတူးမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင့်မှာတကယ်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်တင်သေးတယ်လို့ထင်ကြပါသလဲအခုလာမယ့်အင်ကာညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပ
VOA ဖုန်းနံပါတ်က1-239-382-999 email လေးစာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ဒီကနေ့ည9နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အင်္ဂါနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုနောက်ဆုံးကြန့်ရှိတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတန်နာကျော်ကတလဲပြောပြပေးပါအောင်ရှင်
ซีเรียก็ลาได้อึดหွှေပြောင်းဒုက္ခတဲ့ညစွာဟာซาบีอาနိုင်ငံကနေဟังเกอรีနိုင်ငံနဲ့ဖြက်ဝင်ခဲ့ကြပြီးတဲ့နောက်ဟังเกอรีซาบีอาနေစံကကြိုးစိုးရေးစခန်းမှာဒီကနေ့စုဝေးနေကြပြီမဲ့တခြားထောင်ပေါင်းများစွာတဲ့ซีเรียဒုက္ခတဲ့တွေကတော့ဂရိနဲ့မက်ဆီโดเนียနိုင်ငံတွေမှာတောင်းတနေပါနေစုစုပေါင်းဒုက္ခတဲ့3,000 လောက်ဂရိနိုင်ငံကိုရောက်လာခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါရယ် Lesbos ဂျွန်တစ်ခုတည်းပေါ်မှာတင်ရောက်လာတဲ့ဒုက္ခသည်အရေအတွက်က1,000ခွဲကနေ 18,000 ထိရှိပါရယ်ဒုက္ခသည် 9,000 ကလည်းမက်ဆီโดเนียနိုင်ငံကိုရောက်ရှိလာတာပါဒုက္ခသည်တွေဟာခေလွန်ခွင့်တောင်းခံမှုဆက်ပြီးတော့မထွက်ခွာခင်မှာအရင်ကျန်းမာရေးစစ်ဆေးမှုခံရမှာဖြစ်ပါရယ်ဗြိတိသျှကာကွယ်ရေးဝန်ကြီးကซีเรียမှာရှိတဲ့ IS Islamic ဆွေးတွေ့ကြရတဲ့ချင်းကြမှုကိုရပ်တန့်နိုင်အောင်လို့လေကြောင်းတိုက်ခိုက်မှုတွေပို့ပြီးတော့တိုးလုတ်သွားဖို့စဉ်းစားထားတယ်လို့ဒီကနေ့ပဲထုတ်ဖော်ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာဆစ်အုပ်ချုပ်ရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမအဦးဆုံးအကြိမ်အနေနဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်စောင့်ကြည့်ပေးဖို့အတွက်အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားခဲ့ပါတယ်။ကိုရီးယားမှာတော့ဆစ်ပွဲကြောင့်နှစ်ပေါင်း60ကျော်ကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းရတဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံသဘောတူလိုက်ကြပြီဖြစ်ပါတယ်။တောင်ကိုရီးယားကြက်ချင်ကြီးအဖွဲ့ဝင်ပြောသွားတာကတော့ကွဲကွာနေတဲ့မိသားစုတွေခုန်ကန်ဒေသမှာအောက်တိုဘာလ20ရက်နေ့ကနေ26ရက်နေ့အထိပြန်ပြီးစုစုစည်းကြဖို့သဘောတူထားရလို့ပြောသွားခဲ့ပါ
။တရင်ချင်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။VOA American အတန်းညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရွှင်လန်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.